အရှိအာရှနဲ့ပစိဖိတ်ဒေသရဲ့ဒီနေ့အတွင်းစီးပွားရေးဖွံ့ဖြိုးမှုနှုန်းဟာအရင်မန်းစခဲ့တဲ့နှုန်းအောက်ရော့ကျမဲ့ပုံရှိတယ်လို့ကမ္ဘာဘဏ်ကပြောဆိုလိုက်ပါတယ်မြန်မာအပါအဝင်ဒီဂျစ်တာရင်းကနိုင်ငံအများပြားမှာကိုဗစ် -19 ကူးစက်မှုတွေပြန်တိုးလာနေတာနဲ့ကာကွယ်ဆေးအလုံလောက်မရတာတွေကစီးပွားရေးဖွံ့ဖြိုးမှုကိုတိတိတသားထိခိုက်လာနိုင်တာကြောင့်အရင်မှန်းဆသလောက်မဖြစ်နိုင်တော့ဘူးလို့ကမ္ဘာဘဏ်ကခန့်မှန်းလိုက်တာပါတရုတ်နိုင်ငံအပါအဝင်အရှေ့အာရှနဲ့ပစိဖိတ်ဒေသမှာဒီနှစ်ထဲစီးပွားရေးဖွံ့ဖြိုးမှု 4.4% ခန့်နှုန်းရှိနိုင်တယ်လို့ပြီးခဲ့တဲ့မတ်လတုန်းကခန့်မှန်းခဲ့ပေမဲ့အခုအခါတော့ပဋိပက္ခတွေဖြစ်နေတဲ့မြန်မာနိုင်ငံလိုနိုင်ငံတွေမှာအကျယ်တဲပြီးပို့ပြီးအကျုံရတာရှိသလိုဒေတာရင်းစီးပွားဖွံ့ဖြိုးမှုနှုန်းဟာ400ခန့်နှုန်းလောက်ပဲရှိနိုင်တော့မယ်လို့ခန့်မှန်းတဲ့အကြောင်းကမ္ဘာ့ဘဏ်ဥက္ကဋ္ဌဒေးဗစ်မဲလ်ပါစ်ကဒီကနေ့အွန်လိုင်းကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောပါရယ်ကာကွယ်ဆေးရရှိမှုနှောက်နှေးတဲ့နိုင်ငံတွေမှာစီးပွားရေးပြန်ပြီးတော့နလန်ထူဖို့ပိုခက်ခဲတယ်လို့ဒီဒေတာရင်းနိုင်ငံအများအပြားလာမယ့်2024ခုနှစ်ထိကာကွယ်ဆေးအပြည့်အဝထိုးနိုင်မယ့်အခြေအနေလည်းမရှိသေးဘူးလို့ကမ္ဘာ့ဘဏ်ဥက္ကဋ္ဌကပြောပါရယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့ February 1ရက်နေ့ကစပြီးနိုင်ငံအတွင်းအကျအတဲတွေနဲ့မတည်ငြိမ်မှုတွေရှိနေတဲ့တစ်ချိန်တည်းကိုဗစ်ကပ်ရဲ့အခြေအနေဟာလည်းပိုပြီးတော့ဆိုးနေတာကြောင့်မြန်မာစီးပွားရေးဟာဒီနှစ်ထဲဆုတ်ယုတ်မှုအကြီးအကျယ်ကြုံရနိုင်တယ်လို့ Mel Pass ကပြောပါတယ်။ကမ္ဘာ့ဘဏ်ရဲ့ခန့်မှန်းချက်အရမြန်မာနိုင်ငံစီးပွားရေးဟာမတ်လထဲမှာဆရာကိုင်းနှုန်းအထိကျဆင်းခဲ့တယ်လို့ကမ္ဘာ့ဘဏ်ဥက္ကဋ္ဌ David Mel Pass ကပြောပါတယ်။ကမ္ဘာ့စီးပွားရေးနိုင်ငံကြီးတွေအနေနဲ့အခုလိုအချိန်မှာဖွံ့ဖြိုးရေးနိုင်ငံတွေအတွက်ကာကွယ်ဆေးအမြင့်ဆုံးရရှိရန်ကူညီပေးကြဖို့လဲသူကတိုက်တွန်းသွားပါတယ်ရှင်။